Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဖေဖော်ဝါရီလ9ရက်နေ့စနေနေ့ညနေခင်းစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်းလင်းချက်မြေကြပါစေရှင်ကျမသင်္ကီထိုက်ပါ
ကျမကတော့ဆုမျက်မှန်ပါရှင်ဂျော်ဒန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့် IS စစ်သွေးကြွအဖွဲ့ဖမ်းထားတဲ့အမေရိကန်ကူညီကယ်ဆယ်ရေးအမျိုးသမီးဝင်တဲ့တေဆုံးသွားပြီဆိုတော့စစ်သွေးကြွရဲ့ပြောကြားချက်ကိုအမေရိကန်ကအတိမပြုသေးပါဘူးယူကရိန်းနိုင်ငံဆိုင်ရာငြိမ်းချမ်းရေးအစီအစဉ်အတွက်ဆွေးနွေးမှုတွေဒီကနေ့စနေနေ့အစောပိုင်းမှာပြီးသွားပြီမယ့်လေခိုင်မာတဲ့ရလဒ်တစုံတရာမရခဲ့ပါဘူးဒီလိုမျိုးထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုငြိမ်းချမ်းနဲ့ကြေညာပေးပါမယ်ရှင်
ကောင်းပါပြီရှင်သတင်းတွေအပြီးမှာတော့ပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေတဲ့ចောင်းသားတွေရဲ့တပိတ်တိုက်ပွဲနောက်ဆုံးရအခြေအနေတွေကိုအရင်ဆုံးတင်ပြပေးမှာပါဒီနောက်မှာတော
့ Prisoners of conscience are the people who have not used to advocated violence and we are urging that they be released immediately and unconditionally
ဒါတော့ဒီမြန်မာအကျဉ်းထောင်တွေကနိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးဖို့ကြော်ကြားတဲ့လူခွေရဲ့အဖွဲ့ကြီးတွေကတောင်းဆိုလိုက်တဲ့အကြောင်းကိုနောက်ပိုင်းမှာကြားကြရမှာပါ။ဒီနောက်မှာတော့တရုတ်နိုင်ငံမှာလာမဲ့လာရီကာဆာလို့အင်တာနက်အသုံးပြုမှုကိုထိန်းချုပ်တော့မဲ့အခြေအနေတွေကိုလည်းတင်ပြပေးဖို့ရှိပါတယ်ရှင်။ဒါရီမတိုင်ခင်ခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုငင်းချန်းတို့ကကြီးညာပေးကြမှာပါ
။ဂျော်ဒန်ရဲ့လေချောင်းတိုက်ခိုက်မှုကြောင့်IS စစ်သွေးကြွတွေဖမ်းဆီးထားတဲ့အမေရိကန်ကူညီကယ်ဆယ်ရေးအမျိုးသမီးဝင်တဲ့တေဆုံးသွားပြီဆိုတဲ့စစ်သွေးကြွတွေရဲ့ပြောကြားချက်ကိုအတိမပြုနိုင်ဘူးလို့အင်ဂျီရောကတောက်ချနေတော့ကပြောကြားခဲ့ပါတယ်။တေဆုံးသွားပြီဆိုတဲ့အပေါ်မှာအထူးစိုးရိမ်ပေမဲ့ IS တို့ပြောနေတဲ့အတိုင်းတကယ်ဖြစ်သလားဆိုတာကိုအထောက်အထားမပြနိုင်ဘူးလို့အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရသူ Bernadette Meehan ကပြောကြားခဲ့ပါတယ်။ Kayla Mueller အသက်ရှင်နေလိမ့်အောင်မယ်လို့မျှော်လင့်တယ်လို့သူ့ရဲ့မိဘကလည်းပြောကြားခဲ့ပါတယ်။ဂျော်ဒန်လေကြောင်းတိုက်ခိုက်မှုမှာ Kayla တေဆုံးသွားပြီလို့ IS တွေပြောနေတာမမှန်ကန်တဲ့ဝါဒဖြန့်မှုဖြစ်တယ်လို့ဂျော်ဒန်နိုင်ငံတာဝန်ရှိသူတွေကလည်းပြောကြားခဲ့ပါတယ်။ဂျော်ဒန်တိုက်လေယာဉ်မှုတစ်ယောက်ကို IS စစ်သွေးကြွတွေကအရှင်မီးရှို့တပ်ဖြတ်ခဲ့ပြီးတဲ့နောက်ဂျော်ဒန်ကစစ်သွေးကြွတွေအပေါ်လေကြောင်းတိုက်ခိုက်မှုတွေကိုတိုးမြှင့်လုပ်ခဲ့ပါတယ်။အခုလိုလေကြောင်းတိုက်ခိုက်မှုတွေမှာဖမ်းဆီးခံထားရတဲ့အမေရိကန်အမျိုးသမီးတေဆုံးသွားပြီဆိုတော့ IS အဖွဲ့ရဲ့ပြောကြားချက်ကိုမယုံမကြည်နဲ့တုံ့ပြန်နေတာဖြစ်ပါတယ်။ဂျော်ဒန်တိုက်လေယာဉ်မှုတုန်းကလည်းသူ့ကိုမီးရှို့တပ်ပြီးတလကြာမှစစ်သွေးကြွတွေကဗီဒီယိုကိုထုတ်ပြန်ခဲ့တာပါ။ကူညီကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတဲ့အမေရိကန်အမျိုးသမီးကေလန်မြူလာဟာအရီဇိုနာပြည်နယ်ပရက်စကော့မြို့ကဖြစ်ပါတယ်။စစ်ပွဲတွေအကြမ်းဖက်မှုတွေမှာဆင်းဆင်းရဲရဲဒုက္ခရောက်နေကြတဲ့အရသားတွေအရေးကိုစိတ်ရောကိုယ်ပါကူညီပေးနေသူဖြစ်တယ်လို့သူ့ကိုသိကြတဲ့သူတွေကပြောပါတယ်။အရင်ကဂျော်ဒန်မြစ်အနောက်ဘက်ခန်းနဲ့အိန္ဒိယနိုင်ငံတွေမှာကူညီကယ်ဆယ်ရေးအဖွဲ့တွေနဲ့စေတနာဝန်ထမ်းလိုက်လုပ်ခဲ့ပူးတဲ့ကေလာဟာဆီးရီးယားနိုင်ငံအလက်ပိုမြို့မှာ2013ခုနှစ်တုန်းကဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ရှင်။
အီရန်နိုင်ငံကအယ်ကိုင်ဒါနဲ့ IS စစ်သွေးကြွတွေကိုငွေကြေးနဲ့လက်နက်ထောက်ပံ့မှုတွေလုပ်ခဲ့တယ်ဆိုပြီးဘော့စတွန်မြို့သားရွှေပြောင်းအခြေချနေထိုင်သူ6ယောက်ကိုအမေရိကန်ပြည်ထောင်စုတရားရေးဌာနကစွဲချက်တင်လိုက်ပါတယ်။တောက်ကြနေကအများပြည်သူကိုအသိပေးတဲ့စွဲချက်ထဲမှာဖော်ပြထားတာကအဲ့ဒီလူ6ယောက်ကအကြမ်းဖက်သမားတွေကိုလက်နက်နဲ့အခြားပစ္စည်းအထောက်ပံ့တွေပေးဖို့ကြံစီခဲ့တယ်ဆိုပြီးစွဲဆိုထားတာပါ။အဲ့ဒီတဲက2ယောက်ကိုတော့နိုင်ငံသားတိုင်းပြည်တစ်ခုမှလူသက်ရန်ကြံစီမှုထိခိုက်နာကျင်အောင်ကြံစီမှုတွေနဲ့လည်းစွဲဆိုထားပါတယ်။လူ9ယောက်ကိုတော့ဖမ်းမိထားပြီး6ယောက်မြောက်ကတော့ပြပကိုရောက်နေပါတယ်။ဒီဘော့စတွန်မြို့သား6ယောက်လုံးကအမေရိကန်ပြည်ထောင်စုမှာတရားဝင်ရွှေ့ပြောင်းနေထိုင်သူတွေဖြစ်ပါတယ်။3ယောက်ကတော့နိုင်ငံသားအဖြစ်ခံယူထားပြီးကျန်3ယောက်ကတော့ဒုက္ခသည်ဒါမှမဟုတ်အမြဲတမ်းနေထိုင်သူတွေအဖြစ်နဲ့နေထိုင်ကြသူတွေဖြစ်ပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံဆိုင်ရာငြိမ်းချမ်းရေးအစီအစဉ်အတွက်ရုရှားပြင်သစ်နဲ့ဂျာမနီခေါင်းဆောင်တွေကြားမှာဆွေးနွေးမှုဒီကနေ့စနေနေ့အစောပိုင်းမှာပြီးသွားပြီမဲ့ခိုင်မာတဲ့ရလဒ်တစုံတရာမရခဲ့ကြပါဘူး။ပြင်သစ်နဲ့ဂျာမနီပေါင်းပြီးစ조사နေတဲ့ငြိမ်းချမ်းရေးအစပြုဆောင်ရွက်မှုဟာယူကရိန်းအရှေ့ပိုင်းကတိုက်ပွဲတွေအဆုံးသတ်စေဖို့နောက်ဆုံးအခွင့်အရေးတစ်ခုဖြစ်တယ်လို့ပြင်သစ်သမ္မတဖွန်ဆွာအော်လွန်ကပြောခဲ့ပါတယ်။ရုရှားသမ္မတနဲ့ဆွေးနွေးခဲ့ပြီးတဲ့နောက်သမ္မတအော်လွန်ကအခုလိုပြောခဲ့တာဖြစ်ပြီးတော့ရေရှည်ခံတဲ့ငြိမ်းချမ်းရေးသဘောတူညီမှုမရရင်စစ်ပွဲဖြစ်လိမ့်မယ်လို့ဆိုခဲ့ပါတယ်။ရုရှားပြောခွင့်ယူသူရသူကတော့ငြိမ်းချမ်းရေးအစီအစဉ်အတွက်ရှစ်ဆက်လှုပ်သွားမှာဖြစ်တယ်လို့ဆိုပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်၊ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲလ်နဲ့ပြင်သစ်သမ္မတဖရန်ဆွာအော်လွန်နဲ့ယူကရိန်းသမ္မတပက်ထရိုပေါရိုရှင်ကိုတို့၄ယောက်တယ်လီဖုန်းပေါ်ကနေပြီးတော့နောက်ဖန်တနင်္ဂနွေနေ့မှာဆွေးနွေးကြမှာဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရသူကပြောပါတယ်။ယူကရိန်းအရှေ့ပိုင်းမှာဆယ်လကြာနေပြီဖြစ်တဲ့ရုရှားလိုလားသူတွေရဲ့သဘုံထတိုက်ခိုက်နေမှုကိုအဆုံးသတ်စေမယ်။ငြိမ်းချမ်းရေးအဆိုပြုချက်အတွက်ဂျာမနီဝန်ကြီးချုပ်နဲ့ပြင်သစ်သမ္မတတို့မော်စကိုမှာသမ္မတပူတင်နဲ့တောက်ကြနေညနှောင်းပိုင်းတွေကဆွေးနွေးခဲ့ကြတာပါ။ဒီဆွေးနွေးမှုဟာခိုင်မာပြီးတော့အပြုသဘောဆောင်တယ်လို့ရုရှားပြောခွင့်ရသူဒ ီမီထရီပက်စကော့ဖ်ကအပါအဝင်တာဝန်ရှိသူတွေကပြောကြပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ခြင်းမရှိပါဘူး။ယူကရိန်းမှာစီးရဲအရာအကူအညီပေးမဲ့ကိစ္စကိုအနောက်နိုင်ငံတွေကမပယ်လိုက်သင့်ဘူးလို့ဥရောပကနေတိုးတက်များဆိုင်ရာတမှုကြီးဖိလစ်ဘီလော့ဖ်ကလည်းပြောကြားခဲ့ပါတယ်။ဂျမနီမှာကျင်းပနေတဲ့လုံခြုံရေးဆိုင်ရာဆွေးနွေးပွဲမှာတမူဂျီဘရစ်လော့ဖ်ကယူကရိန်းအတွက်လက်နက်တွေပေးဖို့ကိစ္စကိုထောက်ခံပေမဲ့တပ်တွေဆေးလွတ်ဖို့ကိစ္စကိုတော့သူကမပြောခဲ့ပါဘူးရှင်
။နှစ်စဉ်ကျင်းပမြန်ဖြစ်တဲ့ကမ္ဘာအကြီးဆုံးလုံခြုံရေးဆိုင်ရာညီလာခံတစ်ခုကိုဂျာမနီနိုင်ငံမြူးနစ်မြို့မှာကျင်းပခဲ့ပြီးကမ္ဘာခေါင်းဆောင်တွေစီဝေးခဲ့ကြပါတယ်။မြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့အထွေထွေအတွင်းရေးမှူးယန်စတိုတန်ဘတ်ကအရှေ့လယ်ပိုင်းနဲ့မြောက်အာဖရိကကအဆွန်ရောက်တွေရဲ့အန္တရာယ်ကိုညွှန်ပြပြီးအဲ့ဒီဒေတာကလူမဆန်တဲ့အကြမ်းဖက်မှုတွေဟာကျွန်တော်တို့နေထိုင်တဲ့လမ်းတွေပေါ်မှာအကြမ်းဖက်မှုတွေလှုပ်ဖို့အားပေးတယ်လို့ဖြစ်နေတယ်ဆိုပြီးပြောဆိုခဲ့ပါတယ်။အနောက်ယောပနိုင်ငံတွေအတွက်လက်ရှိတိုက်ရိုက်ချင်းချောက်နေတာကယူကရိန်းရှေ့ပိုင်းကအခြေအနေတွေနဲ့ IS စစ်သွေးကြွတွေရဲ့အန္တရာယ်ပါလို့ဗြိတိန်ကာကွယ်ရေးဝန်ကြီး Michael Fallon ကပြောပါတယ်။အခုလိုအန္တရာယ်တွေကဥရောပနေတိုးအဖွဲ့ဝင်တွေကိုတိုက်ရိုက်ချင်းချောက်နေပေမဲ့အနောက်ယောပနိုင်ငံတွေအနေနဲ့ကာကွယ်ရေးအတွက်ပိုပြီးအကုန်ကျခံပေးရမယ်လို့မဆိုလိုကြောင်းကာကွယ်ရေးအသုံးစရိတ်နဲ့ပတ်သက်ပြီးသူကပြောသွားပါတယ်။ပြင်သစ်ကာကွယ်ရေးဝန်ကြီး John Eloff Drian ကလည်းပြီးခဲ့တဲ့လကပါရီတိုက်ခိုက်မှုကိုဥပမာပေးပြီးပြည်ပလုံခြုံရေးကလည်းပြည်တွင်းလုံခြုံရေးနဲ့တိတိကျကျဆက်ဆက်နေပါတယ်ဆိုပြီးပြောဆိုသွားပါတယ်။အခုမျိုးနစ်မှာကျင်းပနေတဲ့လုံခြုံရေးညီလာခံကိုတနင်္ဂနွေနေ့အထိကျင်းပမှာဖြစ်ပါတယ်ခင်ဗျာ။
ယူအေကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်မြောက်ကိုရီးယားရေတပ်တွေမှာသုံးမဲ့သင်္ဘောဖြတ်အစင်းမြင့် rocket ဒုံးကျည်တစ်ခုကိုစမ်းသပ်ခဲ့တယ်လို့မြောက်ကိုရီးယားအစိုးရသတင်းကဒီကနေ့ထုတ်ပြန်ပါတယ် HC ရေတပ်ကစမ်းသပ်ခဲ့တာကိုမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်ကိုတိုင်ကြီးစုစစ်ဆေးခဲ့တယ်လို့ KCNA သတင်းကဖော်ပြပါတယ်ဘယ်နေ့ဘယ်ချိန်တုန်းကစမ်းသပ်ခဲ့တာလဲဆိုတာကိုတော့သတင်းထဲမှာပြောကြားခြင်းမရှိပါဘူးနိုင်ငံတကာကပြင်းပြင်းထန်ထန်အရေးယူပိတ်ဆို့မှုတွေလုပ်နေပေမဲ့မြောက်ကိုရီးယားနိုင်ငံကထိပ်ဖူးတက် missile ဒုံးတွေ rocket ဒုံးကျည်တွေထုတ်လုပ်နိုင်ဖို့အတွက်စူးစမ်းနေတာဖြစ်ပါတယ်ရှင်
ထိုင်ဝမ်ကကီလွန်မြစ်ထဲကိုပြတ်ကျခဲ့တဲ့ TransAsia Airway လေကြောင်းလိုင်းလေယာဉ်ကအလောင်း၃လောင်းကိုထပ်မံရှာဖွေတွေ့ရှိခဲ့တဲ့အတွက်သေဆုံးသူဦးရေစုစုပေါင်း38ယောက်ရှိသွားပြီဖြစ်ပါတယ်။ထိုင်ဝမ်ကကီနမ်ကျွန်းစုတွေကိုဥတီပြန်တန်းနေတဲ့လေယာဉ်မှန်235မှာလိုက်ပါစီးနင်းလာတဲ့လူတွေထဲက5ယောက်ကတော့ပျောက်ဆုံးနေဆဲဖြစ်ပြီးလူ15ယောက်ကတော့အသက်ရှင်ကျန်ရခဲ့ပါတယ်။ထိုင်ပေမြို့ဆောင်ရှမ်းလေစိတ်ကထွက်ခွာပြီးတိတ်မကြခင်မှာပဲ ATR 72-600 လေယာဉ်မှာတက်ထားတဲ့အင်ဂျင်နှလုံးကအလုတ်ကောင်းကောင်းမလုပ်တဲ့အတွက်အနီးမှာရှိတဲ့မြစ်ထဲကိုထိုးကျခဲ့တာလို့စုံစမ်းစစ်ဆေးသူတွေကတောက်ကြနေမှာပြောပါတယ်။လေယာဉ်ရဲ့ညာဘက်အင်ဂျင်ဟာပြန်တက်ပြီး38စက္ကန့်အကြာမှာရပ်သွားတဲ့အကြောင်းကိုအတန်နဲ့အချက်အလက်မှတ်တမ်းတင်ဆက်ကနေထုတ်ဖော်ရရှိခဲ့တယ်လို့ထိုင်ဝမ်လေကြောင်းအရာရှိတွေကတောက်ကြနေမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။အဲ့ဒါနဲ့လေယာဉ်မှူးတဦးကဘဲဘက်အင်ဂျင်ကိုမှားပိတ်လိုက်ပြီးပြန်နှိုးဖို့စူးစမ်းခဲ့တယ်လို့လည်းခန့်မှန်းထားပါတယ်။ဒါပေမဲ့အင်ဂျင်ဆက်ပြန်မနှိုးခင်မှာပဲလေယာဉ်ပြတ်ကျခဲ့ပါတယ်။လေကြောင်းထိန်းသိမ်းရေးဌာနရဲ့မှတ်တမ်းထဲမှာတော့အင်ဂျင်ဆက်ရပ်သွားပြီးအကူအညီပေးပါဆိုတဲ့အတန်ကိုလေယာဉ်ပြတ်မကျခင်လေယာဉ်မှုနောက်ဆုံးပြောခဲ့တဲ့စကားအဖြစ်ကြားရပါတယ်။အင်ဂျင်ဘာကြောင့်ရပ်သွားတယ်လဲဆိုတာကိုတော့ပြောဖို့စောပါသေးတယ်လို့တာဝန်ရှိသူတွေကမနေ့ကပြောသွားပါတယ်ခင်ဗျာ
။ Iraq နိုင်ငံ Baghdad မြို့တော်မှာတော့အသေးခံဘုံးခွဲမှုနှစ်ခုကြောင့်လူပေါင်း24ယောက်နီးပါးသေဆုံးသွားပြီးတော့50ထက်မနည်းဒဏ်ရာရသွားပါတယ်။မြို့ရဲကဒီ New Baghdad နေရာကစားတောက်ဆိုင်တစ်ခုမှာအသေးခံဘုံးခွဲသမားတစ်ယောက်ကဖောက်ခွဲခဲ့ပြီးတော့နောက်မကြခင်မှာပဲလူစီကားတဲ့ရှာကာဈေးမှာဘုံးနှလုံးပောက်ခွဲခဲ့တာပါ။မြို့တော်မှာညမထွက်ရအမိန်ထုတ်ပြန်ထားတာကိုပြန်ပြီးတော့ရုပ်သိမ်းဖို့အစိုးရကစီစဉ်ထားတဲ့ဒီကနေ့စနေနေ့မှာပဲအခုလိုပောက်ခွဲမှုတွေဖြစ်တာပါ။ဘယ်သူလက်ချက်လဲဆိုတာကိုတော့တိတိကျကျမသိရသေးပါဘူးရှင်
။ယေမန်နိုင်ငံမှာရှီးအိုက်တပုံတွေကတနိုင်ငံလုံးကိုသိမ်းယူပြီးတဲ့နောက်ပါလီမန်ကိုဖြတ်သိမ်းလိုက်တဲ့အပြင်အုပ်ချုပ်သူတမရကောင်စီအသစ်ကိုတင်မြှောက်လိုက်ပါပြီ။အဖွဲ့ဝင်9ယောက်ပါတဲ့တမရကောင်စီကလူအများစုစုနီတွေနေထိုင်တဲ့တိုင်းပြည်ကိုနှစ်နှစ်ကြာအုပ်ချုပ်မယ်လို့ဟူတီပြည်သူစစ်တွေကကြေညာပြီးယေမန်နိုင်ငံမြို့တော်ဆန်နာမှာအောင်မြင်မှုအထိမ်းအမှတ်ဖြစ်မိရှုမိပန်းတွေဖောက်ခဲ့ကြပါတယ်။နိုင်ငံရဲ့တောင်ပိုင်းတိုင်းအစ်မြို့မှာတော့ဟူတီတွေကိုစန့်ကျင်တဲ့လူအချို့စုဝေးဆန္ဒပြခဲ့ပါတယ်။ အမေရိကန်ပြည်ထောင်စုအနေနဲ့ဟူတီတွေရဲ့ညှိနှိုင်းချက်ကိုပယ်ချလိုက်ပြီးယီမင်နိုင်ငံရဲ့လက်ရှိဖွဲ့စည်းပုံအရသမရဟာဒီကသာအခုလိုညှိနှိုင်းခွင့်ရှိပြီးသူနှုတ်ထွက်တာကိုပါလီမန်ကလက်မခံတဲ့၍သူသာသမရအဖြစ်ဆက်ပြီးရှိနေမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ဟူတီတပုံတွေကသမရအိမ်တော်ကိုပြီးခဲ့တဲ့လကတိမ့်ပိုက်ခဲ့တဲ့အပြင်သူနဲ့သူ့အစိုးရတစ်ခုလုံးကိုနှုတ်ထွက်စေခဲ့တဲ့အတွက်အမေရိကန်ထောက်ခံထားတဲ့သမရဟာဒီမှာအာဏာမရှိတော့ပါဘူးအခုလိုယီမင်နိုင်ငံမှာနိုင်ငံရေးအကျပ်တဲတွေဖြစ်နေပေမဲ့လည်းသမရအိုဘားမားအနေနဲ့အမေရိကန်ပြည်ထောင်စုရဲ့အကြမ်းဖက်နှိမ်နင်းမှုစစ်ဆင်ရေးတွေကိုရှော့သွားမှာမဟုတ်ဘူးလို့ပြောပါတယ
်ကမ္ဘာရေးရာနဲ့ပတ်သက်လာလို့ရှိရင်နိုင်ငံအနေနဲ့လိုရာထက်ပို့ပြီးတော့တုံ့ပြန်ခြင်းနဲ့ဆန္ဒကိုအမြဲတမ်းချုပ်ထိန်ရမယ်လို့အမေရိကန်သမရဘဲရက်အိုဘားမားကပြောကြားခဲ့ပါတယ်အမေရိကန်အမျိုးသားလုံခြုံရေးမဟာဗျူဟာရီပါတဲ့အချက်အလက်တွေကိုထုတ်ပြန်ခဲ့တဲ့တောက်ချာနေတုန်းကသမ္မတအိုဘားမားကအမေရိကန်ဟာအင်အားကောင်းတဲ့အနေအထားကနေဥဆောင်နေတယ်လို့ပြောကြားခဲ့ပါတယ်ရှင်စနေနေ့ညနေခင်းအတွက်ထိတ်တန့်ရောက်တဲ့တွင်တွေကိုမဆုမြတ်မွန်နဲ့ကိုငင်းချမ်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ရေဒီယိုကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့အင်တာနက်စာမျက်နှာ bami.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုကတော့မြန်မာဆန်ရသတင်းဆောင်မတွေကိုတင်ပြပေးပါမယ်။အမျိုးသားပညာရေးဥပဒေကိုစန့်ကျင်တဲ့နိုင်ငံတော်ကအကြောင်းသားတွေဟာရန်ကုန်မြို့စီကိုဆက်လက်ချီတက်လာနေကြပါတယ်။တစ်ဖက်မှာလည်းအစိုးရပညာရေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးကြိုးပမ်းနေတဲ့ NNER အဖွဲ့ကကိုယ်စားလှယ်တွေတွေးဆောင်ဆွေးနွေးမှုတွေကနေဘာတွေများသဘောတူညီမှုရခဲ့တယ်လဲဆိုတာတွေကိုတော့ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမှာကပြောပြပေးပါဦးရှင်
။အမျိုးသားပညာရေးဥပဒေကိုကန့်ကွက်သဘိမ့်မှောက်နေတဲ့ကျောင်းသားတွေနဲ့ပတ်သက်လို့ဥပဒေနဲ့မညီညွတ်တဲ့အကြောင်းသတင်းထုတ်ပြန်ပြီးမှတော့ NNER ကကိုယ်စားလှယ်ဒေါက်တာသိန်းလွင်ကိုတီးခြားတွေးဆောင်ဖို့အတွက်မြန်မာအစိုးရဘက်ကကန့်လန့်ခဲ့တာပါ။ဒေါက်တာသိန်းလွင်ကတော့ NNER ရဲ့သဘောတူညီချက်ကိုရယူပြီးတွားရောက်တွေ့ဆုံခဲ့စဉ်မှာလေးဖွင့်ဆိုင်ဆွေးနွေးရေးနဲ့ပတ်သက်လို့အစိုးရဘက်ကဆွေးနွေးခဲ့ကြအောင် NNER ရဲ့ပြောရေးဆိုခွင့်ရှိသူမူဝါဒရေးရာအဖွဲ့ဝင်မတ်တူတူမာကခုလိုပြောဆိုပါတယ
်တကယ်တော့တော့ဆွေးနွေးဝင်ပြီးခက်နေတယ်လို့ဝေးဖို့လိုတယ်ဗျဒါပေမဲ့တို့ကငြင်းငြင်းတော့လုပ်ပြီးလို့မရဘူးလေတို့ဒီဖေဖော်ဝါရီလ10ရက်နေ့နောက်ပိုင်းမှာပဲလုပ်ပြီးလို့ရမယ်ပေါ့အဲ့ဒါဆိုရင်ဗိုလ်ချုပ်မင်းရဲ့ဆက်သွင်းရဖြစ်တဲ့အတွက်14/15ဆိုအဲ့14/15ကိုတော့တို့လက်ခံတယ်ဒါပေမဲ့ဘယ်နည်းပဲဆိုတော့ကိုယ်ကလေးလဆန်အားလားဆိုတော့မပြောဘူး။နောက်ရန်ကုန်မှာလုဝေးဖို့ပြောတဲ့ခါကျတော့ရန်ကုန်မှာတော့သူတို့သဘောတူတယ်ဒါပေမဲ့ရန်ကုန်မြို့ထဲကတော့မဖြစ်နိုင်ဘူးပေါ့နော်။ဟိုဒီရန်ကုန်မြို့ကနေတနင်္ဂနွေကတော့ကောင်းမောင်းပြီးတော့လုရတဲ့နေရာလောက်မျိုးမှာလုဆီကျင်တယ်လို့သူတို့ဘက်ကပြောတာရှိတယ်။အဲ့ဒါကဘာလို့ပြောရလဲဆိုတော့ကျမတို့ဒီဘက်တောင်းသားတွေကတောင်းဆိုတာကဒီလေးပွင့်ဆိုင်ပေါ့နော်ဒီလေးဘက်လုံးကကိုယ်စလေဒီပါဝင်တဲ့ဒီဥပဒေမူကြမ်းပြင်ဆင်ရေးကော်မတီအဖွဲ့မျိုးကနေပြီးတော့လွတ်လပ်လပ်ဒီဥပဒေမူကြမ်းကိုပြင်ဆင်ဖို့ဆင့်နေဆိုတဲ့ဟောပြောတဲ့ခါကျတော့သူတို့ကတွတ်တော်အနေနဲ့ဆိုလို့ရှိရင်လည်းဒီလိုမျိုးပြင်ပမှာဖွဲ့တဲ့ကော်မတီတစ်ခုကိုသွားပြီးတော့ဝင်ရောက်ပါဝင်လို့ဆိုတာသူတို့လွတ်တော်မှာလုံထုံးလုံးကြီးမရှိဘူးပေါ့အဲ့လိုမျိုးလုံထုံးကြီးပေါ့အဲ့လိုမျိုးဟာကြီးသူတို့ဒီလိုမျိုးလုံထုံးလုံးကြီးကိုကြော်လာနိုင်တဲ့ဖြစ်ပြီးစဉ်းစားပြီးတော့မှစဉ်းစားဖို့တက်လာမယ်ဆိုရင်တော့စဉ်းစားပြတ်ဖို့ရှိကြတာပေါ့နော်အဲ့လိုဟာမျိုးတွေကျွန်တော်အကြံဟိုပြန်
နှစ်ဖက်လုံးကတော့ဖြစ်စေခြင်းနဲ့သဘောထားတွေကိုသာပြောဆိုခဲ့ကြအောင်နောက်ထပ်အကျိုးဆွေးနွေးပွဲတွေလုပ်ရင်ចောင်းသားတွေပါဝင်နိုင်ဖို့ကိုပဲဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။သမရရုံးညွှန်ကြားရေးမှူးဦးစော်ထေးကတော့လေးပွင့်ဆိုင်ဆွေးနွေးနိုင်ရေးအတွက်အကျိုးဆွေးနွေးပွဲတွေပြင်ဆင်နေပြီဖြစ်ကြောင်း NNER ကဒေါက်တာသိန်းလွင်နဲ့ဆွေးနွေးမှုတွေကိုညီညွတ်ပြောဆိုခဲ့ပါတယ်
။ NNER ကအဖွဲ့ရင်းနဲ့လည်းကျွန်တော်တို့ဆီကအစိုးရဒုဝန်ကြီးဆင်ပေါ့နော်။ဌာနရှိသူတွေတွေ့ဆုံပြီးတော့ဒီနိုင်ငံတွေကအစည်းအဝေးဘယ်လိုလုပ်ကြမလဲ။ចောင်းသားတွေကိုကိုစားစုတဲ့ကိုယ်စားလှယ်တွေဘယ်လိုလုပ်ကြမလဲ။ចောင်းသားတွေကတောင်းဆိုတဲ့မှတ်တမ်းတင်တာတို့ပေါ့နော်။သူတို့ရဲ့တရင်မှတ်တမ်းနဲ့အတွက်ဘယ်နှယောက်ခွင့်ပြုနိုင်မလဲ။ဆိုတာတွေဟိုဘက်ဒီဘက်ဟောဆွေးနွေးကြဖို့။ចောင်းသားချင်းမှလည်းပြန်ဆွေးနွေးကြဖို့လိုတယ်။ဘယ်နှယောက်ဆုံးသူလက်ခံမလဲ။ဆိုလိုတာကအစည်းအဝေးမှာဟောဘယ်နှယောက်တက်ရအောင်လဲ။ဘယ်ပုံစံနဲ့လုပ်မလဲ။အစည်းအဝေးစီစဉ်နဲ့ဘယ်လိုလုပ်မလဲဆိုတော့အဂျင်နာတွေအဲ့ဒီစီစဉ်နေမပါတဲ့အခါမှာအစည်းအဝေးကရက်လက်မထွက်ဘူးပေါ့နော်။အဲ့လိုဖြစ်တယ်ကျွန်တော်တို့ကတော့ဖြစ်စေချင်တာကတောင်းသားတွေလိုလားချက်ကိုအများဆုံးခြေစည်းဆောင်ပေးခြင်းနဲ့အဲ့ဒီအတွက်တိကျခိုင်မာတဲ့အစည်းအဝေးမူပေါင်းပေါ့နော်ဒါကိုမတိုင်ခင်မှာအားလုံးသဘောတူဖို့လိုတယ
်ဒီကနေ့မှာတော့တောင်းသားနဲ့ NNER ကတာဝန်ရှိသူတွေဟာအစိုးရဘက်ကလေးပွင့်ဆိုင်ဆွေးနွေးရေးကိုတစ်ဖက်သက်ရက်ရွှေ့ဆိုင်လိုက်တဲ့ကိစ္စပညာရေးဝန်ကြီးဌာနကတစ်ဖက်သက်ရေးဆွဲနေတဲ့ပညာရေးဥပဒေနဲ့ဆက်ဆက်ဥပဒေတွေကိုပြင်ဆင်နိုင်ရေးကိစ္စရှေ့လုပ်ငန်းစဉ်တွေမှာကျောင်းသားတွေကို NNER ကဆက်လက်ကူညီနိုင်ရေးကိစ္စတွေနဲ့လေးပွင့်ဆိုင်ဆွေးနွေးရေးအ мян ဆုံးပေါ်ပေါက်ရေးကိစ္စတွေကိုသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးကျောင်းသားတွေကတော့အစိုးရဘက်ကကြေညာချက်ထုတ်ပြီးသူတို့ကိုဆွဆွဲထားချက်တွေနဲ့ပတ်သက်လို့ပြန်လည်ခြေပတာပြင်သူတို့ရဲ့သပိတ်မှောက်ချီတက်မှုတွေကိုပြည်သူတွေဆက်လက်ထောက်ခံပေးဖို့မြစ်တိုင်ရက်ခံခဲ့ပါတယ် တပိတ်မောင်းနေတဲ့ပင်မကျောင်းသားတပိတ်စစ်ကြောင်းကတော့ဆက်သွားကနေအောင်လံမြို့ကိုချီတက်နေပြီး88မျိုးဆက်ကျောင်းသူ2ဦးဖြစ်တဲ့မန္နီလာသိန်းနဲ့မမီမီတို့လည်းဘာကတာတပိတ်စစ်ကြောင်းနဲ့အတူပူးပေါင်းချီတက်နေတယ်လို့ဆိုပါတယ်ပခုတ်ဘက်ကတပိတ်စစ်ကြောင်းလဲခြေတက်လမ်းလျှောက်နေပြီဖြစ်သလို ARV စစ်ကြောင်းကတော့ကျောင်းကုန်းမြို့မူဦးပင်မြို့တွေစီကိုရောက်ရှိနေပြီဖြစ်ပါတယ်ဒီထဲမှာကျောင်းကုန်းမြို့ကပြည်သူရဲတပ်ဖွဲ့ဝင်တွေလဲကျောင်းသားတပိတ်ကိုအလှူငွေများပေးအပ်ခဲ့တယ်ဆိုပြီးကျောင်းသားတွေကဆိုပါတယ် ARV တပိတ်စစ်ကြောင်းမှာတော့ Australia နိုင်ငံ Sydney မြို့မှာပညာတော်ရောက်တင်ကြားခဲ့တဲ့မတန်မဆွမ်းကျောင်းသူမတ်စုပုံချစ်လဲပူးပေါင်းခြေတက်ခဲ့တယ်လို့ဆိုပါတယ်တပိတ်စစ်ကြောင်းတွေခြေတက်ရလမ်းတစ်လျှောက်မြို့ရွာတွေမှာတော့ပြည်သူတွေရဲ့အားပေးထောက်ခံမှုတွေရရှိနေပါတယ်အမျိုးသားပညာရေးဥပဒေကိုပညာရေးဝန်ကြီးဌာနနဲ့အစိုးရဘက်ကတစ်ဖက်သက်ရေးဆွဲတယ်ဆိုပြီးကျောင်းသားတွေကတပိတ်မောက်ခဲ့တာနိုဝင်ဘာလကနေစတင်ခဲ့ပါတယ်အစိုးရကိုရက်ပေါင်း60အတွင်းဖြည့်ရှင်းပေးဖို့ကျောင်းသားတွေဘက်ကတောင်းဆိုခဲ့ပေမဲ့အစိုးရဘက်ကလစ်လျူရှုမှုတွေလုပ်ခဲ့တယ်ဆိုပြီးတိုင်းနဲ့ပြည်နယ်အသီးသီးမှာကျောင်းသားတွေကခရီးရှည်ခြေတက်တပိတ်မောက်ခဲ့တာဖြစ်ပါတယ်ရှင်
ဒါတော့ထိုင်းချေဆိုင် VOE သတင်းထောက်မှတ်ရေးမှာရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုကတော့ဒီမြန်မာအချင်းထောင်ထဲမှာရှိနေစေဖြစ်တဲ့နိုင်ငံရေးအချင်းသားတွေအရေးကိုတင်ပြပေးခြင်းပါတယ်။မြန်မာနိုင်ငံအချင်းထောင်နေထဲမှာရှိနေတဲ့နိုင်ငံရေးအချင်းသားတွေကိုပြန်လွှတ်ပေးဖို့နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုသူတွေကိုဖမ်းဆီးထောင်ချနိုင်တဲ့ဥပဒေတွေကိုဖယ်ရှားပေးဖို့ Amnesty International နဲ့ Human Rights Watch လူ့အခွင့်အရေးအဖွဲ့ကြီးတွေကတောင်းဆိုလိုက်ပါတယ်။အခုမြန်မာနိုင်ငံမှာအသစ်ပြန်လည်ဖွဲ့စည်းလိုက်တဲ့နိုင်ငံရေးအကျဉ်းသားများအရေးဆံရာကော်မတီသစ်အနေနဲ့နိုင်ငံရေးအကျဉ်းသားအားလုံးကိုချွင်းချက်မရှိအမြန်ဆုံးပြန်လွတ်လာအောင်လှုံ့ဆော်ပေးဖို့ကိုလည်းပန်ကြားလိုက်ပါတယ်။အပြည့်အစုံကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်
။ဒီနှစ်ဆန်း January လထဲမှာအသစ်ပြန်လည်ဖွဲ့စည်းလိုက်တဲ့အဖွဲ့ဝင်28ဦးပါနိုင်ငံရေးအကျဉ်းသားများအရေးဆံရာကော်မတီအနေနဲ့ကော်မတီအသစ်ထဲမှာအဖွဲ့ဆုံးပါဝင်စေဖို့ထင်သာမြင်သာရှိဖို့နဲ့လွတ်လပ်မှုရှိဖို့အတွက်လူခွင့်ရေးဖွဲ့ကအိတ်ဖွင့်ပေးစာပေးပို့ခဲ့ပါတယ်။ဒါအပြင်အချင်းတောင်တွေထဲမှာကျန်းနေတဲ့နိုင်ငံရေးအချင်းသားတွေရဲ့အမှုတွေကိုဖြည့်ရှင်းပေးဖို့လိုအပ်တယ်လို့နိုင်ငံသားတွေကိုလိုသလိုဖမ်းဆီးနိုင်ဖို့အတွက်ဖန်တီးထားတဲ့ဥပဒေတွေကိုလည်းပယ်ဖျက်ပေးဖို့တောင်းဆိုခဲ့တာပါ။အခုခါမှာထပ်ပြီးအဖမ်းခံရတဲ့နိုင်ငံရေးအချင်းသားတွေရှိလာနေတာမို့သူတို့ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့လိုသလိုကျန်နေတဲ့နိုင်ငံရေးအချင်းသားတွေအမြန်ပြန်လွှတ်လာဖို့လည်းလိုအပ်တယ်လို့ Amnesty International ကတီကုမာက VOE ကိုပြောပါတယ်။
Prisoners of conscience are the people who have not used to advocated violence, and we are urging that they be released immediately and unconditionally. So I don't know why they
agent ဖြစ်နေသူတွေဟာအကြမ်းဖက်ဖို့လုပ်ခဲ့သူတွေမဟုတ်ပါဘူး။သူတို့ကိုချွင်းချက်မရှိအမြန်ဆုံးပြန်လွှတ်ပေးဖို့ကျွန်တော်တို့အဖွဲ့တွေကတောင်းဆိုပါတယ်။သူတို့ကိုလွှတ်ပေးတဲ့ဆုံးဖြတ်ချက်ချဖို့ဘာကြောင့်ကော်မတီတွေတစ်ခုတစ်ခုဖွဲ့နေရတယ်။အခုထိသူတို့ကိုဘာကြောင့်လွှတ်မပေးသေးတယ်ဆိုတာကိုကျွန်တော်တို့နားမလည်နိုင်ပါဘူး။
နိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်ပြီးဖြည့်ရှင်းဆောင်ရွက်ဖို့အတွက်မြန်မာအစိုးရလှုံ့ဆော်နေတာအချိန်တော်ကြာနေပြီမို့အခုလိုကော်မတီတွေအဆင့်ဆင့်ပြောင်းဖွဲ့ပြီးအချိန်ဖြုန်းနေမယ်အစားသူတို့ကိုအမြန်ဆုံးပြန်ပြီးလှုပ်ပေးဖို့လည်းပြောပါတယ်။ဒါအပြင်ပြည်ထရေးဒုဝန်ကြီးဗိုလ်ချုပ်ကျော်ကျော်ထွန်းဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့အခုအသစ်ဖွဲ့စည်းလိုက်တဲ့ကော်မတီထဲမှာ AAPPB နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့မြန်မာနိုင်ငံလိုအဖွဲ့မျိုးကိုပါဝင်ခွင့်ပေးမထားတဲ့အတွက်မေးခွန်းထုတ်เสียဖြစ်လာတယ်လို့ဆိုပါတယ
်။ This raises question.How sincere the Myanmar government is on this issue. If they are serious and sincere, then they would have included AAPP.
မေကွန်းထုတ်ဆရာဖြစ်လာတာကဒီနိုင်ငံရေးအကျဉ်းသားပြဿနာကိုမြန်မာအစိုးရအနေနဲ့ဘယ်လောက်ယိုယိုသားသားကင်တွယ်တယ်လဲဆိုတာပါပဲ။သူတို့ဘက်ကယိုယိုသားသားနဲ့ဒီပြဿနာကိုလေးနက်ထားတယ်ဆိုရင်အသစ်ထပ်ဖွဲ့တဲ့ကော်မတီကနေ AAPP လို့အဖွဲ့မျိုးကိုဖယ်ထုတ်ပစ်စရာမလိုပါဘူး။ဒီလိုအဓိကကျနေတဲ့အဖွဲ့မျိုးကိုပါဝင်ခွင့်မပေးတာကစဉ်းစားစရာဖြစ်လာပါတယ်။
APPP အဖွဲ့ဟာအရင်2013 February လ9ရက်သမရဦးသိန်းစိန်မိန့်နဲ့ဖွဲ့စည်းခဲ့တဲ့19ဦးပါကော်မတီထဲမှာပါဝင်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကအချင်းတောင်တွေထဲမှာနိုင်ငံရေးအချင်းသားတွေမကြံတော့ဘူးလို့မြန်မာအာဏာပိုင်တွေရဲ့ပြောကြားချက်ကမဟုတ်မှန်ဘူးလို့လည်းပြောပါတယ်။လူခွင့်ရေးလှုပ်ရှားသူတွေကိုလက်ရှိဥပဒေတွေအရင်ပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့လိုသလိုနာမည်တက်ပြီးဖမ်းဆီးနေတာတွေရှိနေတာမို့ဒီဥပဒေတွေဟာနိုင်ငံတကာစံနှုန်းနဲ့မကပ်ညီတဲ့အတွက်ပယ်ဖျက်ပေးဖို့လည်းပြောပါတယ်။
There are 2 or 3 laws that's of concern to us where they use those laws to arrest and detain peaceful human rights activists.
ကျွန်တော်တို့ကိုစိတ်ပူစေတဲ့ဥပဒေက2-3ခုလောက်ရှိပါတယ်။ဒီဥပဒေတွေကိုတုံးပြီးငင်းငင်းချမ်းချမ်းလုပ်နေတဲ့လူခွင့်ရေးလှုပ်ရှားသူတွေ၊လူခွင့်ရေးရှေ့နေတွေကိုအာဏာပိုင်တွေကဖမ်းဆီးလေ့ရှိပါတယ်။အထူးသဖြင့်ပြောရရင်ပြည်မှုဆိုင်ရာဥပဒေပါ။နောက်ငင်းချမ်းစွာစူဝေးခွင့်၊စစ်တမ်းလှည့်လည်ခွင့်ဥပဒေနဲ့အရေးပေါ်အဲ့ဥပဒေအပြင်နိုင်ငံတော်လျှို့ဝှက်ဥပဒေလည်းပါဝင်ပါတယ်။အနာပိုင်တွေဟာနိုင်ငံရေးအတိုက်ခံတွေကိုယ်စံတော်ကိုလွတ်လပ်စွာထုတ်ဖော်သူတွေရဲ့အသံတွေကိုတိတ်သွားအောင်ဒီဥပဒေတွေကိုတုံးနေတာတွေ့ရပါတယ်။ ဟာဥပဒေကိုလက်လုံးချလောက်တာဖြစ်တယ်လို့နိုင်ငံတကာစံနှုန်းနဲ့လည်းမကန့်ညီတဲ့အတွက်ဒီဥပဒေတွေကိုဖျက်သိမ်းပေးဖို့တောင်းဆိုပါတယ
်ဦးသိန်းစိန်အစိုးရအနေနဲ့ဒီလိုထုတ်ဖော်ပြောဆိုသူတွေအတန်းတွေကိုနားထောင်သင့်ပြီးလူသားတွေရဲ့အခြေခံရပိုင်ခွင့်ကျင့်သုံးတဲ့လက်လက်စွာထုတ်ဖော်ပြောဆိုသူတွေကိုဖမ်းဆီးထောင်ချမယ်အစားဒီလိုထုတ်ဖော်ပြောဆိုတတ်ဖို့အတွက်လက်ကျင့်ပေးတဲ့လို့လည်းထောက်ပြခဲ့ပါတယ်
ထခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်စနေနေ့ညနေခင်းအတွက်မြန်မာဆန်ရသတင်းဆောင်မတွေကိုဒီမှာရပ်ပြီးအခုည9နာရီဓာတ်ရိုက်လီလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တို့နဲ့မိတ်ဆက်ပေးချင်ပါတယ
်သောရရှင်ခင်ဗျာမြန်မာနိုင်ငံမှာနိုင်ငံသားမဟုတ်တဲ့ယာယီအစည်းအမပြုကပြတနည်းအားဖြင့် white card ကိုင်ဆောင်ထားတဲ့သူတွေကိုနိုင်ငံဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာဆန္ဒခိုင်ပွဲမှာမဲပေးခွင့်ပြုဖို့နိုင်ငံတော်သမ္မတနဲ့လွှတ်တော်ကသဘောတူလိုက်ပါတယ်ဒီလိုခွင့်ပြုလိုက်တာဟာလူတစုအကျိုးအတွက်လားတပါတီတစ်ဖွဲ့တစ်စည်းအကျိုးအတွက်လားတိုင်းပြည်ပေါ်မှာကောင်းကျိုးဆွေးနွေးတွေဘယ်လိုရိုက်ခတ်လာနိုင်ကြလဲဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်ခင်ဗျာပါဝင်ဆွေးနွေးလူသူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323899994 fax နံပါတ် 2323899992 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။
ည9နာရီထက်ရက်လီလိုက်အစီအစဉ်မှာဆွေးနွေးချမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးချမယ်ဆိုရင်တော့ VOE ရဲ့တယ်လီဖုန်းနံပါတ်က12923899994ဖြစ်ပါတယ်။ကျမတို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးချမယ်ဆိုရင်အခုည9နာရီမတိုင်ခင်အချိန်မီဆက်သွယ်ကြဖို့တိုက်တွန်းလိုပါတယ်။အခုကတော့ဒေတာရင်းသတင်းတပုတ်ကိုဆက်ပြီးတော့တင်ပြပေးချင်ပါတယ်။တရုတ်နိုင်ငံမှာလာမယ့်လတွေကစလို့အင်တာနက်သုံးစွဲမှုထိန်းချုပ်မယ့်အစီအစဉ်ကိုကြီးညာလိုက်ပါတယ်။လူမှုမီဒီယာကွန်ရက်တွေတိုးပွားလာနေချိန်မှာဒီလိုမျိုးကြီးညာချက်နဲ့တခြားထိန်းချုပ်မှုတွေဖြစ်လာခဲ့တာပါဒီအကြောင်းကိုတော့ဘေဂျင်းမြို့တော်ကနေ VOA သတင်းတောက်ဘေးလိုက်ပေးပို့လာတဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်တရုတ်နိုင်ငံအင်တာနက်အုပ်ချုပ်ရေးအဖွဲ့ကအသစ်ထုတ်ပြန်လိုက်တဲ့စီးမင်းတွေထဲမှာ chat room တွေစာလမ်းရေးနေသူတွေ online မှာမှတ်ချက်ဝင်ရေးနေသူတွေ blog ရေးနေသူတွေဟာမိမိတို့ရဲ့အမည်အရင်းအတိုင်းဖော်ပြရေးသားပါမယ်ဆိုတဲ့ခံဝန်ချက်ပေးပြီးမှသုံးဆွဲရမှာဖြစ်တဲ့အပြင်ကွန်မြူနစ်ပါတီကိုဝေဖန်တာမျိုးလူမျိုးခွဲခြားဆက်ဆံမှုရေးတာမျိုးမလုပ်ဘူးဆိုတဲ့ကတိကိုပေးရမှာဖြစ်ပါတယ်။တရုတ်အစိုးရဟာအင်တာနက်သုံးသူတွေရဲ့အမည်ရင်းကိုအင်တာနက်ကုမ္ပဏီတွေကတစ်ဆင့်နှစ်ပေါင်းများစွာကတည်းကတောင်းယူလာခဲ့ပါတယ်။ Eric Hawick ဟာ Hawaii အခြေစိုက် East West Center ကအာရှရေးလေလာသူဖြစ်ပြီးတရုတ်နိုင်ငံရဲ့အင်တာနက်ကိုလေ့လာနေသူပါ။တရုတ်အာဏာပိုင်တွေဘက်ကအခုလိုလုပ်လိုက်တာဟာInternet သုံးသူတွေကိုအရေးယူမဲ့သဘောလို့သူကမြင်ပါတယ
် Up till now the internet service providers the websites that host chat rooms and
ခုချိန်ထိတော့ chat room စကားပြောကမ်းနေဖွင့်ထားပေမဲ့ဝေဘိုလို website တွေကသုံးဆွဲသူတွေအပေါ်တက်ညာပေမဲ့တရုတ်အစိုးရကကိုယ်ပိုင်ကုမ္ပဏီတွေကိုအဓိကဖိအားပေးနေတာပါဒါမှလည်းအဲ့ဒီကုမ္ပဏီတွေကတေချာစောင့်ကြည့်ပြီးလူတွေဘာတွေရေးနေလဲဆိုတာစောင့်ကြည့်နေတာပါ
online ပေါ်ရေးသားဆွေးနွေးချက်တွေကိုဖျက်ပစ်ဖို့တရုတ်အစိုးရကပြီးခဲ့တဲ့ April ကစလုပ်ခဲ့တာပါကျမကြီးနဲ့မညင်ညွတ်တာတွေမတော်တရော်တွေအွန်လိုင်းမှာရေးခဲ့လို့ Sina Corp ကုမ္ပဏီကိုအာဏာပိုင်တွေကဒေါ်လာတသန်းဒဏ်ရိုက်ခဲ့ပါတယ်။အလားတူစီကံချိုးဖောက်တယ်ဆိုပြီး Tencent နဲ့ Baidu အပါအဝင်ကုမ္ပဏီပေါင်း70ခုကိုဒဏ်ရိုက်သွားမယ်လို့တရုတ်ယဉ်ကျေးမှုဝန်ကြီးဌာနကပြီးခဲ့တဲ့ဒီဇင်ဘာလထဲကြေညာခဲ့ပါတယ်။အသစ်ပြတ်ထန်းလိုက်တဲ့စီးမင်းတွေကိုလူတွေခဏတာတော့လိုက်နာကောင်းလိုက်နာမှာဖြစ်ပေမဲ့ရေရှည်မှာတော့လိုက်နာကြမှာမဟုတ်ဘူးလို့Hawick ဆိုပါတယ
် The government really I think doesn't want to really shut down a lot of the
community ဆွေးနွေးတာ online ပေါ်ဆွေးနွေးမှုတွေအလုံးနိပါကိုပိတ်ပစ်ခြင်းပုံမရပါဘူးအများစုကတရုတ်ပြည်ရဲ့လူမှုစီးပွားရေးတိုးတက်ရေးအတွက်အကျိုးရှိနေလို့ပ
ါ online သုံးသူတွေကိုယ်နာမည်အရင်းကိုပဲသုံးရမယ်လို့တရုတ်အစိုးရကတင်းကျပ်ခဲ့ရင်လေလူတွေကကိုယ့်ဘာသာနာမည်အစ်တစ်ခုပေးလိုက်မှာပေါ့လို့ mobile phone ရဲ့ internet ထိန်းချုပ်ရေးအဖွဲ့အကြီးကဲ Zoo Fan ကပြောပါတယ်တရုတ်နိုင်ငံမှာအင်တာနက်သုံးဆွဲသူတန်း600ကျော်ရှိပြီးလူမှုကွန်ရက်သုံးဆွဲသူတန်းပေါင်း1000ကျော်ရှိသလိုဆက်ပြီးလည်းတိုးပွားနေပါတယ်။အချက်အလက်စီမံခန့်ခွဲရေး WPP ကုမ္ပဏီကဒီတစ်ပတ်တည်းထုတ်ပြန်လိုက်တဲ့စစ်တမ်းတစ်ခုမှာတော့လူမှုကွန်ရက်ကိုအသုံးပြုမှုအများဆုံးဟာတရုတ်နိုင်ငံဖြစ်ပြီးသုံးဆွဲမှုလည်းပိုတိုးလာနေပါတယ်။ Facebook, Twitter တို့လိုလူမှုကွန်ရက်ကိုမ မျိုးပြတွေမှာသုံးဆွဲသူအရင်ထက်ပိုများလာတယ်လို့လူကြီးပိုင်းကလည်းပိုသုံးလာနေပါတယ်။တရုတ်နိုင်ငံမှာ1990ခုနှစ်နောက်ပိုင်းမွေးဖွားလာသူတွေလူမှုကွန်ရက်ကိုပိုသုံးလာတယ်လို့အသက်45နဲ့65နှစ်ကြာလူတွေကလည်းပိုသုံးလာကြတယ်လို့ WPP ကုမ္ပဏီအတွက်စစ်တမ်းကောက်သူဆိုဖီရှန့်ကပြောပါတယ်။စစ်တမ်းကောက်ယူသူတွေထဲမှာ65ရာခိုင်နှုန်းကတော့လူမှုကွန်ရက်သုံးနာဟာအကျိုးပိုများစေတယ်လို့ဖြေဆိုကြပါတယ်။လူမှုကွန်ရက်သုံးဆွဲမှုအပေါ်လူတွေရဲ့အမြင်ပြောင်းလာပြီဖြစ်တယ်လို့ရှမ်ကပြောပါတယ
်။从最注重个人隐私保护的那部分的这个群体哈比例是就是说21%。
လူမှုကွန်ရက်ကိုပိုပြီးတော့သုံးလာကြပြီမယ်။ကိုရေးကိုယ်တော်အချက်အလက်လိန်ကြုံမှုနဲ့ပတ်သက်လို့တော့လူတွေမှာစိုးရိမ်မှုတွေပိုပြီးတော့တိုးလာနေပါတယ်။သုံးဆွဲသူတွေထဲမှာ30ရာခိုင်နှုန်းကစိုးရိမ်မှုပိုရှိလာပြီးတော့အရင်ထက်10ရာခိုင်နှုန်းပိုတိုးတဲ့သဘောပါတစ်ချိန်တည်းမှာပဲဒီအွန်လိုင်းပေါ်မှာမိတ်ဆွေဖွဲ့တဲ့ကိစ္စမှာအပြန်အလှန်ယုံကြည်မှုကျဆင်းသွားမှာကိုလည်းစိုးရိမ်နေကြပါတယ
်တရုတ်အစိုးရရဲ့တင်းကျပ်တဲ့စီးမင်းတွေကိုဒီစစ်တမ်းတွေကဘာမှတားဆီးနိုင်မှာမဟုတ်ပေမဲ့စီးမင်းသစ်တွေကြောက်တော့အွန်လိုင်းသုံးဆဲသူအရေးအတွက်ကြာသွားမှာမဟုတ်ဘူးလို့မစ်ရှန်းကပြောပါတယ်တရုတ်နိုင်ငံတွေကထင်ရှားတဲ့ WeChat ဆိုတဲ့လူမှုကွန်ရက်မှာဆိုရင်လည်းအချင်းချင်းသိနေကြတဲ့တငယ်ချင်းတွေမိသားစုဝင်တွေကြားမှာနာမည်အမျိုးမျိုးဖန်တီးပြီးသုံးစွဲနေကြတာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။ VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ဒီအစီအစဉ်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်စနေနေ့ညချမ်းထက်ရိုက်လေလံအစီအစဉ်လဲဆွေးနွေးချမှာမို့စောင့်မျှော်နားဆင်ကြရအောင်ပါ။အခုကတော့စနေနေ့ညနေခင်းအစီအစဉ်နဲ့အဆုံးမသက်သေးခင်ခြံနေသေးတဲ့အချိန်တွင်မှသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးပါမယ်ရှင
်။ဂျော်ဒန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့် IS စစ်သွေးကြွအဖွဲ့ဖမ်းဆီးထားတဲ့အမေရိကန်ကူညီကယ်ဆယ်ရေးအမျိုးသမီးဝင်နဲ့တေဆုံးသွားပြီဆိုတဲ့စစ်သွေးကြွတွေရဲ့ပြောကြားချက်ကိုအတည်ပြုမပြုနိုင်ဘူးလို့အင်မီရော်ကတောက်ချာနေကပြောခဲ့ပါတယ်။တေဆုံးသွားပြီဆိုတဲ့အပေါ်မှာစိုးရိမ်ပေမဲ့လည်း ISIS တို့ပြောနေတဲ့အတိုင်းတကယ်ဖြစ်သလားဆိုတာအထောက်အထားမပြနိုင်ဘူးလို့အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရသူကပြောပါတယ်။ကယ်လမြူလာရဲ့အသက်ရှင်နေအောင်မယ်လို့မျှော်လင့်နေဆိုပြီးတော့လည်းသူ့ရဲ့မိဘကပြောကြားခဲ့ပါတယ်။တခါဒီပြင်သစ်နဲ့ဂျာမနီပေါင်းပြီးတော့ကြိုးစားနေတဲ့ငြိမ်းချမ်းရေးအစပြုဆောင်ရွက်မှုတွေဟာယူကရိန်းအရှေ့ပိုင်းကတိုက်ပွဲတွေအဆုံးသတ်စေဖို့နောက်ဆုံးအခွင့်အရေးတစ်ခုဖြစ်တယ်လို့ပြင်သစ်သမ္မတဖွန်ဆွာအော်လွန်ကပြောခဲ့ပါတယ်။ဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပနေတဲ့ကမ္ဘာလုံခြုံရေးရာနှစ်ပတ်လည်ဆွေးနွေးပွဲမှာတော့ဒီမြောက်အတ္လန္တိတ်စာချုပ်နေတိုးအဖွဲ့ထွေထွေတွင်းမှုယန်စတိုဒန်ဘတ်ကအရှေ့လယ်ပိုင်းနဲ့မြောက်အမေရိကကအစွန်ရတွေရဲ့လူမဆန်တဲ့လုပ်ရက်တွေဟာဒီလက်ရှိနေထိုင်နေတဲ့လမ်းတွေပေါ်မှာအကြမ်းဖက်မှုတွေလုပ်ဖို့အားပေးနေတယ်လို့ဖြစ်နေပြီလို့ပြောကြားသွားခဲ့ပါတယ်ရှင
်။တရင်ချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Justin Thrish ဖြစ်ပါတယ်ရှင်။ကျွန်မကသင်္ကီထိုက်ပါ။ VOA American အတန်ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1853ညလိုင်းဒိုမီတာ19 kHz 15999လိုင်းဒိုမီတာ25 kHz 11965ငါတို့ကနေထုတ်လွှင့်ပေးမှာဖြစ်ပါတယ်အဲ့ဒီ line တွေကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်နောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line ဒိုမီတာ24 kHz 12123ည line ဒိုမီတာ25 kHz 11965 line ဒိုမီတာ32 kHz 9355တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်ဒီစီစဉ်မှာဆိုရင်တော့ကျမတို့ညပိုင်း9နာရီခွဲကစပြီးတော့စနေနေ့ညချမ်းထက်ရိုက်လေလံအစီအစဉ်ကိုဆွေးနွေးကြမှာဖြစ်ပါတယ်စနေနေ့ညနေခင်းအစီအစဉ်တွေကတော့ဒီမှာပဲအဆုံးသတ်ပါပြီရှင
This program has come to you from the Voice of America, Washington.